နေပြည်တော်တည်ထောင်တရားရုံးမှာစတင်စစ်ဆေးနေတဲ့အာဂတိလိုက်စားမှု၄ခုလုံးမှာတည်ဆဲအာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပါအချက်တွေနဲ့ညီဆွမ်းတာမရှိပဲတရားစွဲထားရဲဆိုတာကိုစစ်ဆေးတွေ့ရှိတယ်လို့သူရဲ့ရှေ့နေတွေကပြောပါတယ်။ဒီတစ်ပတ်မှာလည်းစစ်ကောင်စီဘက်ကအဓိကတက်တဲ့အဖြစ်နဲ့ခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးတရားခွင်ကိုလာရောက်ထွက်ဆိုခြင်းမရှိခဲ့ပါဘူး။ဒီနေ့နေပြည်တော်ကအမှုကြားနာပွဲအခြေအနေတွေကိုတော့မတ်မီခါဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
အဂရင်းလိုက်စားမှုတက်ဖြစ်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုလေးမှုကိုအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးနေတာမို့နေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့အောက်တိုဘာ22ရက်နေ့မှာရုံးထုတ်ကြားနာစစ်ဆေးခဲ့ပါတယ်။ဒီကနေ့အဂရင်းလိုက်စားမှုနှစ်ခုကိုစစ်ဆေးခဲ့ပြီးတရားလိုအနေနဲ့တရားစွဲထားတဲ့အဂရင်းလိုက်စားမှုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုကိုရှုနေတွေကအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါ။စစ်စီမင်းမြတ်မှုတွေအရအာဂိလိုက်စားမှုပုံမှန်ကျူးလွန်ကြောင်းခိုင်ခိုင်မာမာတက်တည်မပြနိုင်တာတွေထပ်မံတွေ့ရှိခဲ့ရတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတူကဒီဝေကိုပြောဆိုလိုက်ပါတယ်
ဖြစ်တဲ့အခါမှာဒီပြည်လူရဲ့ဒီစုံလမ်းစစ်ဆေးမှုတွေဟာဥပဒေကြီးကြီးသလားဆိုတာမကြီးဘူးလားဆိုတာကိုပုံစံကြီးကြီးပြီးပြီအဲအဲ့တော့အဲ့ဒီအကြံတတဲ့ဥပဒေဆိုတာတတိယကိုတော့မကြင်သာလို့ရှိရမယ်မနာတိလျှောက်ထားတဲ့ရှိရမယ်အခုတော့ဆန်းစုကြည်တို့ပြောအောင်တို့ဥယျာဉ်တိဦးတို့ဟိုတရက်နှစ်လအထောက်ဆက်ပြီးခုဘက်ကကိုင်းသာမှုမရှိတာကိုင်းသာမှုရှိရင်အရေးကြီးလို့ပြောအောင်အဲတရက်နှစ်လနှစ်မိနစ်မှာရုပ်ကလာပြသပြီးတော့ရာမှုရှိတဲ့ဒီမှာကအခုထိနေလိုက်ပြီနိုင်ငံတော်ကနေတော့ထိနေပြီးတော့မှဆက်ဆက်ပြီးဒီဆက်ပြီးတော့မှတက်ပြီးဆက်ပြီးတော့ရရင်အချက်နဲ့ကိုမှတောင်းပြဖွင့်တာဆိုတော့အာဂျာဘုတ်ကဘုံဥပဒေပုံမတရားနာကလေးနဲ့မင်းရဲ့ဘဝတွေကိုသွားဆွေးဖြစ်နေတာပေါ့
ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အဂတိအမှုတွေက NLD အစိုးရလက်ထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့ရွှေနဲ့ဒေါ်လာငွေတွေယူတယ်ဆိုတဲ့အမှုအတွက်တရားလိုပြတတ်တဲ့အနေနဲ့ဦးဖြိုးမင်းသိမ်းရဲ့ဇနီးကိုစစ်ကောင်စီဘက်ကတင်သွင်းခဲ့တာရှိခဲ့ပါတယ်ဒီတစ်ပတ်မှာဒီအမှုအတွက်ပြီးခဲ့တဲ့အပတ်ရုံးချိန်မှာတော့ဒီဘက်မှာလည်းရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းရဲ့ဇနီးဒေါက်ခင်မိမိကျွဲအမှုကြားနာပွဲမလာနိုင်ခဲ့သလိုအချိန်အတိုင်းတာအရလည်းအမှုလေးမှုစစ်တာမှာနှစ်မှုကိုသာစစ်ဆေးနိုင်ခဲ့တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်နေတွေကပြောဆိုလိုက်ပါတယ်။ဒီကနေ့စစ်ဆေးတဲ့အမှုတွေနဲ့ပတ်သက်လို့ရှင်နေကအခုလိုပြောပြသွားတာပါ
။ဒီစစ်ဖြစ်တာကလေးမှုစစ်ဖြစ်မိကျတော့ဟိုပြီးခဲ့တဲ့ဒုက္ခတောက်ကြတင်ကဒုက္ခပါကံကထားတယ်လေတတိယထောက်အောင်ပဲတတိယထောက်အောင်မဖြစ်ဘူးအဲ့ဒါကံကတော့သူကလက်ခံနေတယ်ပေါ့နော်အဲ့ဒီဘက်ကဟိုတော့ဒီဘောကြီးကြီးနည်းပြီးတော့ဒီမှာတည်းကစူလာအဲ့ဒါကိုဥက္ခရာဖြစ်တဲ့ဒုံသန်းကြီးကခေါ်ရင်းဥက္ခရာကြီးရဲ့ဒါကဒီမှာမရှိသူတို့ငါးဆန္ဒနဲ့ဆွဲတာပေါ့နော်ဘူးဒီစစ်စစ်ရဲ့အရှိကျန်တဲ့မျိုးကိုပြကြတာပေါ့ဒီကရုံးချင်းကတော့ဖြစ်ပြီးတဲ့ခါကျတော့ဒီကမဆက်ဘူးလို့ချင်းတယ်မဆက်ဘူးတဲ့အဲ့ဒီလိုအလားတူပဲဘလောက်တော့မှာဒီအဖေကြီးအဆောက်အဦကကျွန်တော်ဒီတော့မြည်ဝဲပြီးတော့ဒါကိုဆောက်တာမဆက်တဲ့ကောင်ရှိနေတာကမလို့ကြောက်ဘလောက်ဆောက်တာပေါ့ဆောက်တော့အဲ့ဒါကြောင့်ဆန်းဒီလိုအဆောက်ဆက်ပြီးတော့အဲ့ဆိုတော့အဲ့လာကဒီနေ့စပြီးတော့ဖြစ်တာပေါ့နော
်လက်ရှိစစ်ဆေးကြနာနေတဲ့အာဂရီလိုက်စားမှုအမှုလေးမှုမှာကောင်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမြို့အောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတဲ့တမှုနေပြည်တော်စီရင်တာယာရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမြို့အောင်တို့နဲ့ပူးတဲ့တမှုစုစုပေါင်းလေးမှုတရားစွဲခံထားရတာဖြစ်ပါတယ်။အောက်တိုဘာ29ရက်စုတပတ်တောက်ကြမှာဒေါက်ဆန်းစုကြည်ပေါ်ဆက်ဆိုထားတဲ့အဂတိလိုက်စားမှုတွေဆက်လက်စစ်ဆေးသွားဖို့ပြုံကျင်းပေးထားပါသေးတယ်။ဒေါ်ဆန်းစုကြည်အပေါ်ရန်ကုန်တိုင်းဒေသကြီးမှာတရားစွဲထားတဲ့အာဂရီလိုက်စားမှုနဲ့စွဲထားတဲ့အမှုတစ်ခုကိုမန်းလေးတိုင်းကိုပြောင်းရွှေ့စစ်ဆေးဖို့တရားလွှတ်တော်ချုပ်ကခွင့်ပြုထားပေမယ့်နေပြည်တော်တည်ထောင်တရားရုံးမှာဘယ်တော့စတင်စစ်ဆေးမယ်ဆိုတဲ့ရက်ကိုတော့မသိရသေးပါဘူး။လာမယ့်တင်ပတ်တွေမှသာစတင်စစ်ဆေးမယ်ရုံးချင်းရက်ကိုသိနိုင်တယ်လို့ရှင်တွေကပြောဆိုထားပါတယ်ရှင်။